နောက်ကိုရီးယားရဲ့နျူကလ িয়ার လက်နက်တွေရဲ့ချင်းချောင်မှုတွေကိုအဆုံးသတ်ရေးအမေရိကန်ရဲ့ကြိုးပမ်းမှုအနေနဲ့မြောက်ကိုရီးယားကောင်းဆောင်ကင်ဂျုံအွန်းနဲ့ထိပ်သီးဆွေးနွေးပွဲအပေါ်အကောင်းမြင်ထားတဲ့အကြောင်းအမေရိကန်သမ္မတဒေါ်နယ်ထရန့်ကပြောဆိုထားပါတယ်။နျူကလ িয়ার ကင်းစင်ရေးပထမအကြိမ်စင်ကာပူထိပ်သီးဆွေးနွေးပွဲမှာရရှိထားတဲ့တိုးတက်မှုတွေဆက်လက်ဖြစ်ထွန်းဖို့နှစ်ဖက်စလုံးကမျှော်လင့်ထားကြောင်းအမေရိကန်သမ္မတက Twitter လူမှုကွန်ရက်မှာတင်းင်းကနေနေတုန်းကရေးသားတာပါ။ပြီးခဲ့တဲ့ဇွန်လကပထမဆုံးအကြိမ်ထိပ်သီးဆွေးနွေးပွဲအပြီးဝါရှင်တန်ကိုပြန်လာတဲ့သမ္မတထရန့်ကမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းချောက်မှုမရှိတော့ဘူးသူတာဝန်ဆက်ယူတဲ့နေ့ကထက်အခုချိန်မှာပိုပြီးတော့ဘေးကင်းလုံခြုံမှုရှိတယ်လို့ခန့်စားနိုင်ပြီလို့ပြောခဲ့တာပါဒါပေမဲ့လည်းလာမယ့်ဗုဒ္ဓဟူးနဲ့ကြာသာပတိနေ့တို့မှာဗီယက်နမ်နိုင်ငံဟာနွိုင်းမြို့တော်မှာမြောက်ကိုရီးယားခေါင်းဆောင်ကင်နဲ့တွေ့ဆုံမှုရှိနေတဲ့အချိန်မှာတော့မြောက်ကိုရီးယားတို့ဘက်ကကြီးပြူထားတဲ့နျူကလ িয়ার ကင်းစင်ရေးအတွက်အသေးစိတ်သတ်မှတ်ဆောင်ရွက်မှုတွေမှာတည်ထားတဲ့တိုးတက်မှုတွေမရှိသလောက်ဖြစ်နေပါတယ်။မြောက်ကိုရီးယားဘက်ကနျူကလ িয়ার အပြည့်အဝကင်းစင်ပါပြီဆိုတာကိုအတိမပြုတ်နိုင်မချင်းမြောက်ကိုရီးယားအပေါ်အမေရိကန်ရဲ့ပြစ်မှတ်ထားဒဏ်ခတ်ပိတ်ဆို့မှုတွေအပြောင်းလဲမရှိဘူးလို့နိုင်ငံခြားရေးဝန်ကြီးမိုက်ပွန်ပေယိုက CNN ရုပ်သံကိုမနေ့တနင်္ဂနွေနေ့မှာပြောပါတယ်။တောင်ကိုရီးယားနိုင်ငံလိုစီးပွားရေးအင်အားကြီးနိုင်ငံတစ်ခုဖြစ်လာရေးနောက်မြောက်ကိုရီးယားနိုင်ငံကိုလွတ်လပ်တဲ့နိုင်ငံတစ်ခုအဖြစ်ရည်တည်နိုင်ရေးအတွက်အမေရိကန်ဘက်ကလုံခြုံရေးအာမခံချက်ပေးလိုတယ်လို့လည်းနိုင်ငံခြားရေးဝန်ကြီးကပြောပါတယ်။ဒါပေမဲ့မြောက်ကိုရီးယားအနေနဲ့နျူကလ িয়ার လက်နက်တွေကိုဘယ်အချိန်မှဘလို့ပုံစံဖြတ်သိမ်းမလဲဆိုတဲ့အပေါ်သဘောတူညီချက်ရဖို့တော့ဆောင်ရွက်ရမှာဖြစ်တယ်လို့လည်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကပြောဆိုထားပါတယ်ရှင်။